Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ26ရက်တောက်ကြနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို line meter 79 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖုံပါဒီညနေ့အစီအစဉ်မူကတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။ကျွန်မအေးတနာကြပါရှင်။အမေရိကန်သမ္မတဘရက်အိုဘားမားကအစီအရန်နဲ့အီရန်နိုင်ငံတို့ကပဋိပက္ခကိုအဆုံးသတ်မှုကIS Islamic စစ်သေးရောက်ကွန်ရက်ကိုချိန်မုံနိုင်မှုအတွက်အဓိကကြရဲလို့ပြောကြားသွားပါတယ်။မြောက်ကိုရီးယားနိုင်ငံအပေါ်မှာပိုးပြတ်ပြင်းထန်တဲ့ဒိုင်းဟက်ပိတ်ဆို့မှုတွေချမှတ်ရေးဆုံးဖြတ်ချက်မှုကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီမှအငြင်းဆုံးမဲခွဲအတည်ပြုဖို့အဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေကတွန်းအားပေးနေပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေပြောပြဖို့ရှိပါတယ်ရှာဖောင်ရေး
။ကောင်းပါပြီရှင်။ဒီညနေသတင်းပြပချက်မှာကြားမှာကတော့ဒီဒုတိယအကြိမ်လွှတ်တော်အစည်းအဝေးတွေမှာလက်ရှိအစိုးရတာဝန်ရှိသူတွေအနေနဲ့တက်ရောက်ဆွေးနွေးခြင်းကိုဆိုင်းငံ့ထားဖို့အစိုးရအဖွဲ့ကတားမြစ်ထားတယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောဆိုလိုက်ပါတယ်
။အစိုးရကိုတပြန်တည်းထိုးနှက်ဖို့အတွက်ရည်ရွယ်ပြီးလှုပ်ဆောင်လာတယ်လို့မြင်နေလို့ကြောင့်မလို့ကျွန်တော်တို့ရဲ့တွားရောက်ဖြေကြားမှုတွေကိုကျွန်တော်ဆိုင်းငံ့ထားတယ်။ဒါမှမဟုတ်တိကျွန်တော်တို့ရဲ့သုံးဖြတ်ချက်ကိုမချင်တတ်ဘူးဆိုရင်ဖွဲ့စည်းပုံခြေကဥပဒေကိုအသေးပွဲခွင့်ဆိုခွင့်ရှိတဲ့ဖွဲ့စည်းပုံခြေကဥပဒေခုံရုံးမှာအသုံးပြခံယူနိုင်ပါတယ်။
အပြည့်အစုံကနောက်ပိုင်းမှာနာဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအစိုးရလွှဲပြောင်းတဲ့စီးပွားရေးလုပ်ငန်းကင်တွယ်မှုအကြောင်းလွှတ်တော်မှအစိုးရတင်သွင်းတာတက်မတော်သားကိုယ်စားလှယ်တွေနဲ့အခြေတင်ဖြစ်ခဲ့တဲ့အကြောင်းနဲ့ကချင်ပြည်ကဘိန်းခင်းပြက်စီရေလှောက်ရှားမှုရဲ့နောက်ဆက်တွဲပြဿနာတွေကိုနာဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်တဲ့ဒင်းတွေကိုမအေးတင်နာကျော်နဲ့ကိုသားညို့ဦးတို့ကကြေညာပေးပါမယ်ရှင်
ဆီးရီးယားမှာအပြစ်ခတ်ရစရေးသဘောတူညီချက်ကိုမနေ့ဖြန်စနေနေ့မှာစတင်ပြီးအကောင့်ထဲပေါ်ဖို့ရှိနေချိန်မှာပဲအမေရိကန်သမ္မတဘရက်အိုဘားမားကအစီရီးယားနဲ့အီရန်နိုင်ငံတို့ကပဋိပက္ခတွေကိုအဆုံးသတ်မှုက IS Islamic စစ်သေးကြောင့်ကွန်ရက်ကိုချိန်မုံနိုင်မှုအတွက်အဓိကကြရတယ်လို့ပြောကြားသွားပါတယ်စီးရီးယားနဲ့အီရတ်ကအခြေအနေကကမ္ဘာမှာဒီနှစ်ပိုင်းတွေအတွင်းကြုံရတဲ့အရှုပ်ထွေးဆုံးအခြေအနေတစ်ခုဖြစ်ပါတယ်။ IS တွေကအရက်သားတွေကိုလူသားတိုင်းလိုမျိုးအကာအကွယ်ယူပြီးတော့မျိုးပြဒေသတွေမှာမကြံခိုင်ခိုင်မာမာနေရာယူထားတယ်လို့ပြောပါတယ်။စီးရီးယားကစစ်ပွဲဒေသအတွင်းအင်အားကြီးနိုင်ငံတွေကအစပေးတဲ့စစ်ပွဲဖြစ်ပြီးဂိုက်ကနာကွဲပြားမှုတွေပြင်းပြင်းထန်ထန်ရှိနေတာကိုပြတာလို့မစ္စတာအိုဘားမားကဆိုပါတယ်။သမ္မတအိုဘားမားဟာနိုင်ငံရေးဌာနထိပ်တန်းအရာရှိတွေနဲ့ကြာသာရေးနဲ့မှတွေ့ဆုံပြီးတဲ့နောက်အခုလိုပြောသွားတာပါ။ဆီးရီးယားနိုင်ငံနဲ့ဝင်ရောက်တဲ့နိုင်ငံသားကတိုက်ခိုက်ရေးသမားအရေးအတွက်တွေကတော့အရေးအားလောက်မများတော့ဘဲနဲ့ ISD အတွက်လွတ်လပ်သွားတဲ့နေရာတွေမှာလူစားပြန်ထုတ်ဖို့ပို့ပြော့ခက်လာတယ်ဆိုတာတွေ့ရတယ်လို့လည်းသမ္မတအိုဘားမားကထောက်ပြပါတယ်။ဆီးရီးယားနိုင်ငံမှာမကြခင်စတင်တော့မယ်အမေရိကန်ရဲ့အရှာအဆိုပြုအပြစ်ခတ်ရစဲရေးကိုညင်ညွန်းပြောဆိုတာမှာတော့အဲ့ဒီသဘောတူညီချက်မပြတ်ပြတ်ဖို့အမေရိကန်ပြည်ထောင်စုကအစွမ်းကုန်စ조사ကိုညီဆောင်ရွက်သွားမယ်လို့ပြောပါတယ်။ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဖရော့ကတော့ရုရှားရဲ့ပူပေါင်းဆောင်ရွက်မှုနှင်းတော်ဖလဲပွဲကိုတောက်ကြနေကတာဝန်ယူကျင်းပပေးခဲ့ပြီးတော့ဒီတွေ့ဆုံမှုကဆီးရီးယားပြည်ပခအဆုံးသက်ရေးအာရုံစိုက်ဆွေးနွေးကြမယ်လို့ကတိပြုသွားခဲ့ပါတယ်ရှင်
။အမေရိကန်သမ္မတယူကော့ပွဲအတွက် Republican ကိုယ်စားလှယ်ကြားဆာလာရီနေတုန်းကလုပ်တဲ့စကားစစ်ထိုးပွဲမှာတော့လူဝင်မှုကြီးကြပ်ရေးကိစ္စရှေ့လေပိုင်းနဲ့ပတ်သက်လို့အမေရိကန်ရဲ့မူဝါဒကိုယ်စားလှယ်လောင်းတွေရဲ့အခွန်ပေးဆောင်မှုမှတ်တမ်းပွင့်လင်းမြင်သာမှုအစရှိတဲ့ကိစ္စရပ်တွေကိုဆွေးနွေးပြောဆိုကြရင်းနဲ့အပြန်လန်အော်ဟစ်အငင်းခုန်လုပ်ကြတဲ့အထိဖြစ်ခဲ့ရပါတယ်။တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေကိုဟန်တာဖို့အတွက်အမေရိကန်တောင်ပိုင်းမှာတိုင်းခတ်ဖို့ဆိုရဲသူ့ရဲ့အဆိုပြုထားတဲ့အပေါ်မှာမက္ကဆီကိုခေါင်းဆောင်တွေဘက်ကညှင်းဆိုလိုက်တာကြောင့်သူ့အနေနဲ့ဒီဆေးပီနောက်ထပ်ဆေးပီလောက်ကိုအမြင့်ရှိတဲ့တိုင်းကိုတိဆောက်သွားမယ်ဆိုပြီးတော့တန်းကျွယ်သတင်းကြီးဒေါ်နယ်ထရမ့်ကထပ်ပြောရတယ်။ထရမ့်ရဲ့လူသိများတဲ့အဆောင်စီပံကိန်းတချို့မှာတရားမဝင်အလုပ်သမားတွေကိုအသုံးပြုခဲ့တယ်ဆိုပြီးတော့သူ့ရဲ့ပြိုင်ဘက်တွေဖြစ်ကြတဲ့ Florida အထက်လွှတ်တော်မတ် Marco Rubio နဲ့ Texas အထက်လွှတ်တော်မတ် Ted Cruz ကဆွဆွဲခဲ့ပါတယ်။ဒါလိုမျိုးတရားမဝင်အလုပ်သမားတွေအသုံးပြုခဲ့တာကြောင့် Trump ကိုဒေါ်လာတသန်းဒဏ်ကြီးတန်ခတ်ခဲ့ဘူးတယ်လို့ပြောပါတယ်။နိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်လို့ဆွေးနွေးညှင်းခုံကြတဲ့ညမှာတော့ Trump ကဒီသူ့အနေနဲ့ Syria မှာလုံမဲ့အပြစ်ခတ်ရစေးသဘောတူညီချက်ကိုမထောက်ခံဘူးလို့ပြောပါတယ်။ဒါအပြင်ပြည်တွင်းစစ်ဖြစ်နေတဲ့လီဘီးယားနိုင်ငံမှာတကယ်လို့အရင်ကောင်းဆောင်ဖြစ်တဲ့ Muammar Gaddafi ဆက်ပြီးတော့အာဏာရှိနေအောင်မယ်ဆိုရင်ဒီထက်ပိုပြီးတော့ချင်းတွေကောင်းနေနိုင်တယ်လို့ပြောပါတယ်။ဒါအပြင်ဂဒါဖီနဲ့အီရတ်သမ္မတဆက်တန်ဟူဆိန်တို့မရှိတဲ့အပေါ်မှာ IS စစ်သွေးကြွတွေခေါင်းထောင်လာခဲ့တယ်လို့လည်းထရမ့်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာလွှတ်တော်ရွေးကောက်ပွဲကျင်းပနေပြီးတော့ဥရေပြုအမှတ်တွေရွေးချယ်နေကြပါတယ်။ဒီရွေးကောက်ပွဲဟာအီရန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းရပ်တွေကိုရှော့ချပြီးတော့အပြည့်အလန့်အနေနဲ့နိုင်ငံတကာအရေးယူပိတ်ဆို့မှုတချို့ဖယ်ရှားပေးဖို့မနစ်ကလက်မှတ်ရေးထိုးခဲ့ကြတဲ့နျူကလ িয়ার အရေးဝင်တမိုင်းဝင် သဘောတူညီမှုရပြီးတဲ့နောက်မှာပထမဦးဆုံးအကြိမ်ကျင်းပတဲ့နိုင်ငံလုံးဆိုင်ရာရွေးကောက်ပွဲဖြစ်ပါတယ်။အီရန်ရဲ့ဘာသာရေးအုပ်ဆောင်ကြီးအာယာတိုလာအာလီဟာမနီလည်းပါဝင်မဲထည့်ပြီးတော့ရှေးရိုးဆွဲဝါရီရေးကြီးဆိုတဲ့လွတ်တော်အမတ်နေရာ290နဲ့ The Assembly of Experts အုပ်ဆောင်အဖွဲ့ဝင်88နေရာအတွက်မဲပေးရွေးချယ်ကြတာဖြစ်ပါတယ်။အီရန်ရဲ့နိုင်ငံသားရေးမှူးဝါဒတွေမှာနောက်ဆုံးဆုံးဖြတ်ချက်ချနိုင်တဲ့အာယာတိုလာအာလီဟာမနီရဲ့လှုပ်ဆောင်မှုတွေကိုအဲ့ဒီအုပ်ဆောင်အဖွဲ့ကအဆောင်ကြည့်တာပါဒီရွေးကောက်ပွဲရလဒ်ဟာနောက်နှစ်မှာရွေးကောက်ပွဲနဲ့ကြုံရမဲ့သမရဟာဆန်ရူဟာနီရဲ့မှူးဝါဒတွေကိုလူလူကဘလောက်ထိထောက်ခံလဲဆိုတာပြသပါလိမ့်မယ်မစ္စတာရူဟာနီကသူ့ရဲ့အစိုးရအဖွဲ့ရဲ့အဓိကရည်ရွယ်ချက်ကတော့နျူကလ িয়ার အရေးသဘောတူညီမှုရရှိဖို့လို့ပြောထားတာပါဒီရွေးကောက်ပွဲမှာပြုပြင်ပြောင်းလဲရေးဝါဒီအများစုပါဝင်ခွင့်မရအောင်လို့သဘောထားပြင်းထန်တဲ့လွှတ်တော်ကတားမြစ်ထားခဲ့ပါတယ်ရှင်
။အရှေ့လေပိုင်းဂါဇာမြစ်အနောက်ဘက်ကမ်းဒေသရဲ့ဇေယောင်းစင်တာတစ်ခုမှာပါလက်စတိုင်းတို့ရဲ့တိုက်ခိုက်မှုလို့ယူဆတဲ့ဓာတ်ထူးတိုက်ခိုက်မှုကြောင့်လူမျိုးရေးစောင့်တအူပြင်းပြင်းထန်ထန်ဒဏ်ရာရသွားတယ်လို့အစ္စရေးရဲတပ်ဖွဲ့ကပြောပါရတယ်။ဂါဇာမြစ်ရဲ့အနောက်ဘက်ကမ်းမှာရှိတဲ့မာလီအဒူမန်ဂျူးချေချစခန်းမှာဓာတ်တံရအများကြီးနဲ့လဲကျနေတဲ့အဆောင်ကိုတွေ့ခဲ့ရတယ်လို့ရဲကကြေညာချက်ထဲမှာပြောထားပါရတယ်။ဒီတိုက်ခိုက်မှုဟာပါလက်စတိုင်းနယ်ပယ်တူရဲ့မြို့ကျစ်စိတ်အခြေခံနဲ့တိုက်ခိုက်တာဖြစ်ပုံရတယ်လို့လည်းကြီးညာချက်မှာပြောပါတယ်။တိုက်ခိုက်သူဟာထွက်ပြေးတင်းရှောင်နေပြီးတော့သူ့ကိုလိုက်ရှာနေတယ်လို့ရဲကပြောပါတယ်။အခုလောလောဆယ်မှာအဲ့ဒီနေရာကိုတင်းနေနေအထိပါလက်စတိုင်းတွေမလာရဆိုပြီးတော့ကန့်သတ်ထားပါတယ်ခင်ဗျာ
။ UAE ဘီကန်အတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြောက်ကိုရီးယားနိုင်ငံအပေါ်မှာပို့ပြီးပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရေးဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအမြဲဆုံးမဲခွဲအတည်ပြုဖို့အတွက်အဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်ပြည်အောင်စုနဲ့မဟာမိတ်နိုင်ငံတွေကတွန်းအားပေးနေပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးဆမန်သာပါဝါကဒီဘက်ဒဏ်ခတ်ပိတ်ဆို့မှုတွေကိုအတည်ပြုလိုက်မယ်ဆိုရင်ဒါဟာမြောက်ကိုရီးယားအစိုးရကိုရှင်းလင်းပြသတဲ့ရာဇသက်ပေးရာရောက်ပါလိမ့်မယ်။သူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုကမ္ဘာကြီးကလက်မခံနိုင်ဘူးဆိုတာသိသွားပါစေလိမ့်မယ်လို့ပြောသွားခဲ့ပါတယ်။အခုအဆိုပြုထားတဲ့နောက်ထပ်ဒဏ်ခတ်ပိတ်ဆို့မှုတွေထဲမှာတော့မြောက်ကိုရီးယားနိုင်ငံကတင်ဖို့ကုန်အားလုံးကိုပုံမတင်ကျပ်ဆစ်ဆေးပြီးတော့ဒီရည်ရွယ်ချက်နဲ့တင်သွင်းတဲ့သွင်းကုန်အားလုံးကိုဟန့်တားသွားဖို့လည်းဖြစ်ပါတယ်။မြောက်ကိုရီးယားပေါ်မှာနောက်ထပ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့ကိစ္စနဲ့ပတ်သက်လို့မြောက်ကိုရီးယားရဲ့အနီးဆုံးမဟာမိတ်နိုင်ငံဖြစ်တဲ့တရုတ်နဲ့အမေရိကန်တို့ကြားသတင်းဖတ်ခုနှစ်ပတ်ကြာစိစက်ညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတော့ဒီဆုံးဖြတ်ချက်မူကြမ်းကိုတမ်မကြီးပါဝါကမနေ့ကအကြာသာရေးနေ့မှာလုံခြုံရေးကောင်စီကိုတင်ပြခဲ့တာဖြစ်ပါတယ်ရှင်။
တောင်ကျောက်ပင်လယ်အရင်းနဲ့ပတ်သက်လို့တရုတ်ရဲ့လှုပ်ရှားဆောင်မှုတွေဟာကိုယ့်ကိုအထီးကျန်စေတယ်လို့ဖြစ်ပြီးတော့တရုတ်ပေါ်မှာအင်းကြီးချင်းနိုင်ငံတွေရဲ့စန့်ကျင်မှုဖြစ်အောင်တွန်းလှုပ်နေတယ်လို့ဖြစ်နေတယ်လို့အမေရိကန်ကာကွယ်ဝင်ကြီးအက်ရှ်ကာတာကပြောလိုက်ပါတယ်။တောင်ကျောက်ပင်လယ်တွေကပိုင်နဲ့ငင်းပွားနေတဲ့ကျွန်းတွေပေါ်မှာတရုတ်ကနေပြီးတော့ဆစ်လက်နက်ပစ္စည်းတွေတပ်ဆင်ချထားလိုက်တာမို့လို့အမေရိကန်မဟာမိတ်ဟောင်းတွေဖြစ်ကြတဲ့ဂျပန်၊ဖိလစ်ပိုင်တို့လိုမျိုးနိုင်ငံတွေရောဗီယက်နမ်၊အိန္ဒိယတို့လိုမျိုးမဟာမိတ်တစ်တွေကပါအမေရိကန်နဲ့ပို့ပြီးတော့ပူးပေါင်းလာကြတဲ့အခြေအနေဖြစ်လာတယ်လို့ကာကွယ်ဝင်ကြီးကဒီအောက်လွှတ်တော်ကြားနာပွဲတစ်ခုမှာပြောဆိုလိုက်တာပါ။အမေရိကန်ပြည်အောင်စုကတခုခုလှုပ်လိုက်လို့ဒီလှုပ်ရှားမှုတွေပေါ်မှာသတိပြုမိတာမဟုတ်ပါဘူးလို့လည်းကာကွယ်ဝင်ကြီးကာတာကပြောပါတယ်။အမေရိကန်ပြည်အောင်စုအနေနဲ့တောင်တရုတ်ပင်လယ်ပြင်နဲ့တွာလာလှုပ်ရှားမှုတွေရင်းနှုံးကလေးကလုံနေတယ်လို့နိုင်ငံတကာဥပဒေအရခွင့်ပြုထားတဲ့အတိုင်းတွာလာလှုပ်ရှားသွားမှာဖြစ်တယ်လို့လည်းပြောပါတယ်။တောင်တရုတ်ပင်လယ်ပြင်တဲ့နေရာအတော်များများကိုတရုတ်ကသူ့ပိုင်းနဲ့ဆိုပြီးတော့ပြောနေတာမဟုတ်လို့အဲ့ဒီမှာဒီ Taiwan, Vietnam, Philippines, Malaysia, Brunei အစရှိတဲ့ဒီအိန္ဒိယချင်းနိုင်ငံတွေနဲ့နေမီအငင်းပွားမှုတွေရှိနေတာပါ။ပြည်ကနှစ်တွေအတွင်းမှာတရုတ်နိုင်ငံအနေနဲ့ပင်လယ်ပြင်ထဲမှာကျွန်းတုဆောက်လုပ်မှုတွေရှိခဲ့တယ်လို့ပဲစီးရင်နေရာချမှုတွေလည်းလုပ်လာပါတယ်။တရုတ်အနေနဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာစစ်ခြေစိုက်စခန်းနေမြေဧက3000နီးပါးလုဆောင်နေတယ်လို့ American Pacific စစ်ဒေသတပ်မှုကြီးရေတပ်ဗိုလ်ချုပ်ကြီး Harry Harris ကကြာသပတေးနေ့ကပြောခဲ့ပါတယ်။ပြည်ကရဲ့ရဲသတင်းဘက်တွေအတွင်းကတော့ဒီဆက်သွယ်ရေးဂျူရူကနေပြီးတော့ပြီးပို့တဲ့ဓာတ်ပုံမှတ်တမ်းအရတောင်တရုတ်ပင်လယ်ပြင်ထဲမှာဝူဒီကျွန်းစုပေါ်မှာတရုတ်ကနေပြီးတော့အစ်မြင့်မြေပြင်ကနေပြီးတော့ဝေဟင်ပစ်ဒုံးလက်နက်တွေတပ်ဆင်ထားတာကိုမြင်ခဲ့ရပါတယ်ခင်ဗျာ။
ပင်လယ်ရင်းကလှေစည်းပြေဒုက္ခတွေရဲ့အသက်ကိုကယ်ဆယ်ပေးနေတာဟာပြဿနာရဲ့အဖြေမဟုတ်ဘဲအဲ့ဒါဟာလူသားချင်းစာနာတဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတစ်ခုပါပဲလို့ရွှေပြောင်းသူများကမ်းလွန်ကူညီကယ်ဆယ်ရေးဌာနမိုးဝဲဆဲညွှန်ကြားရေးမှူးက VOE ကိုပြောပါတယ်ပြဿနာရဲ့အဖြေကိုဒုက္ခတွေမူရင်းနေထိုင်ရနိုင်ငံမှသာရှာဖွေဖြေရှင်းရမှာဖြစ်ပါတယ် အိမ်တိမ်ကအလုံးစုံမှုပေးတယ်စာဝင့်တွေရေဖူလုံးတယ်ပညာရှာခွင့်ရှိတယ်ရွေးချယ်ဖို့အခွင့်အလမ်းတွေတာမယ်ဆိုရင်အဲ့ဒီအိမ်ကနေဘယ်သူမှထွက်သွားခြင်းမှမဟုတ်ပါဘူးကျွန်တော်တို့ရဲ့အဓိကမျှော်လင့်ချက်ကတော့မြန်မာနိုင်ငံမှာရှိနေတဲ့ရိုဟင်ဂျာတွေရဲ့အခြေအနေနဲ့နေထိုင်မှုဘဝတွေအများဆုံးတိုးတက်ကောင်းမွန်စေချင်တာပါလို့မိုးရဲဆဲညွှန်ကြားရေးမှူးမာတင်ဆူဆွတ်ကပြောပါရင်ပင်လယ်ကဒုက္ခသည်တွေရဲ့ရွေးရှားသွားလာမှုအခြေအနေကိုစောင့်ကြည့်မဲ့အရှိတောင်အာရှဒေသမှာပထမအဦးဆုံးလုပ်တဲ့အစီအစဉ်ကိုဒီကနေ့စတင်တဲ့အခမ်းအနားမှာမာတင်ရှူရက်ကအခုလိုပြောသွားခဲ့တာပါ။လေစီပြေဒုက္ခသည်တွေကိုမလဆန်းကစပြီးတော့ရှာဖွေခဲ့စေ၊ကုညီပေးမှဖြစ်ပြီးတော့မောင်းသူမဲ့လေရင်ပါပါပြီးတော့အရှိမီတာ40ရှိတဲ့ MY Phoenix တင်မောနဲ့ရှာဖွေခဲ့စေရေလုပ်ငန်းတွေကိုလှုပ်သွားကြမှာဖြစ်ပါတယ်ရှင်။
ဟောင်ကောင်ရုပ်ပြင်တန်ကြားဌာနတစ်ခုကတရုတ်ပြည်မှာကြီးမှာသုံးများတဲ့တရုတ်ဘာသာစကားကိုပြောင်းလဲသုံးဆွဲတာမို့လို့လူလူကြားမှာကန့်ကွက်မှုတွေထွက်ပေါ်နေပါတယ်။တရုတ်ပြည်မှာကြီးဟာဟောင်ကောင်ရဲ့ပုံရိပ်သဏ္ဍာန်တွေကိုပျောက်ပြက်အောင်လုပ်နေတဲ့ပုံမှာစိုးရိမ်မှုတွေရှိနေတဲ့အခြေမှာပဲအဲဒီရုပ်ပြင်တန်ကြားဌာနကအခုလိုမျိုးပြောင်းလဲသုံးဆွဲလိုက်တာပါ။ Simplify ရုပ်ရှင်းအောင်ပြုလုပ်ထားတဲ့တရုတ်ဘာသာစကားကိုဟောင်ကောင်ရဲ့အကြီးဆုံးရုပ်ပြင်တန်ကြားဌာနဖြစ်တဲ့ TVB ရဲ့သတင်းစီစဉ်မှာသုံးဆွဲတာကြောင့်လူသတ္တောင်းကျော်ကစာရေးသားကန့်ကွက်ခဲ့ပါတယ်။ဟောင်ကောင်မှာ traditional မူလတရုတ်ဘာသာစကားကိုသာအသုံးပြုပြီးတော့ပိုရိုးရှင်းပြီးတော့လွယ်ကူအောင်ပြင်ထားတဲ့ဒီဘာသာစကားကတော့တရုတ်ပြည်မှာကြီးမှာအသုံးများပါတယ်။ TVB ရုပ်ပြင်တန်ကြားရဲ့တင်းလာနေတဲ့သတင်းအစီအစဉ်မှာစာရန်ထိုရာ now graphic နဲ့တခြားနေရာတွေမှာဒီတရုတ်ဘာသာစကားကိုအသုံးပြုခဲ့တာဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်သတင်းတွေကိုမတ်အေးတင်တာကြော်နဲ့ကိုသားညို့ဦးတို့ကကြီးညာပေးခဲ့တာပါဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ပြပေးပါမယ်အရင်ဦးဆုံးတော့လက်ရှိအစိုးရကိုလွှတ်တော်မှာတွားရောက်ဆွေးနွေးခွင့်ဆိုင်ငံ့တဲ့အကြောင်းကိုတင်ပြပေးပါမယ်ဒုတိယကြိမ်လွှတ်တော်အစည်းအဝေးတွေမှာလက်ရှိအစိုးရတာဝန်ရှိသူတွေအနေနဲ့တက်ရောက်ဆွေးနွေးခြင်းကိုဆိုင်ငံ့ထားဖို့အစိုးရအဖွဲ့ကတားမြစ်ထားတယ်လို့ပြည်ကြားရေးဝန်ကြီးဦးရထွတ်ကပြောဆိုလိုက်ပါတယ်ဒီပေါ်မှာဝေဖန်တန်တွေထွက်ပေါ်နေပေမဲ့လည်းဥယျာထုကတော့ဝေဖန်မှုတွေကိုအကြွ့မပြုတ်ပဲတစုံတရာမကျေနပ်ရင်ဖွဲ့စည်းပုံအခြေခံခုံရုံးမှာဖြေရှင်းနိုင်တယ်လို့တုတ်ပြန်ပြောဆိုလိုက်တယ်လို့လက်ရှိအစိုးရကိုတမင်တသက်ထိုးနှိမ်ဖို့ရည်ရွယ်ပြီးလှုပ်ဆောင်လာတာတွေကြောင့်အခုလိုမျိုးဆုံးဖြတ်ချက်ချရတာဖြစ်တယ်လို့ပြောပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းဌာနကိုထက်အောင်ကပြောပြပေးပါပါရှင်
ဒုတိယကြိမ်လွှတ်တော်အစည်းအဝေးတွေမှာလက်ရှိအစိုးရတာဝန်ရှိသူတွေတက်ရောက်ဆွေးနွေးခြင်းကိုဆိုင်းငံ့ထားဖို့အစိုးရအဖွဲ့ကတားမြစ်ထားတယ်လို့ပြင်ကြားရေးဝန်ကြီးဦးရထွတ်ကပြောဆိုလိုက်တဲ့အပေါ်မှာလက်ရှိလွှတ်တော်ကိုယ်စားလှယ်တွေနဲ့နိုင်ငံရေးသုံးသပ်သူတွေကြားဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့လည်းဝန်ကြီးဦးရထွတ်ကတော့အခုနောက်ပိုင်းလွှတ်တော်တွေမှာလက်ရှိအစိုးရကိုတမင်သက်သက်ထိုးနှက်ဖို့ယူရပြီးလှုပ်ဆောင်လာတယ်လို့မြင်တဲ့အတွက်ကြောင့်ဖြေကြားခြင်းမပြုဖို့ဆိုင်းငံ့လိုက်တာဖြစ်တယ်လို့ပြောဆိုလိုက်တယ်လို့ဒီပေါ်မှာတစုံတရာမကျင့်တတ်ခဲ့ရင်ဖွဲ့စည်းပုံအခြေခံခုံရုံးမှာလာရောက်ဖြစ်ရှင်းနိုင်တယ်လို့တုံ့ပြန်ပြောဆိုလိုက်ပါတယ်
ဒီကျွန်တော်တို့နားလည်ထားတာတော့ပထမအကြိမ်ပြည်ထောင်စုတော်ကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရပြည်ထောင်စုတော်ကြောင့်ပထမအကြိမ်ပြည်သူ့တော်ကိုပဲပြည်ထောင်စုတော်ကိုပဲတာဝန်ခံမလို့ကျွန်တော်နားလည်တယ်အခုချိန်မှာမျိုးသားအချို့စီးပွားရေးကျွန်တော်ဖြည့်တင်တဲ့ကိစ္စတွေလာဖြည့်တာတွေသွားဖြည့်ခဲ့တာတွေရှိမယ်လေနောက်ပိုင်းမှာကျတော့အစိုးရကိုတမင်သက်သက်ထိုးနှက်ဖို့အတွက်ရည်ရွယ်ပြီးလှုပ်ဆောင်လာတယ်လို့မြင်နေလို့ကြောင့်မလို့ကျွန်တော်တို့ရဲ့တွားရောက်ဖြေချမှုတွေကိုကျွန်တော်ဆိုင်းငံ့ထားတယ်။ဒါမှမဟုတ်တကျွန်တော်တို့ရဲ့သုံးပြချက်ကိုမကျင့်တတ်ဘူးဆိုရင်ဖွဲ့စည်းပုံခြေကဥပဒေကိုအဓိပ္ပာယ်ဖွင့်ဆိုခွင့်ရှိတဲ့ဖွဲ့စည်းပုံခြေကဥပဒေခုံရုံးမှာအဆုံးပြတ်ခံယူနိုင်ပါတယ်။ဒီနေ့ကတော့သူတို့မေးတာကိုသွားမဖြေမယ်သူတို့မေးတဲ့ကိစ္စတွေကိုပြည်သူတွေသိတဲ့နယ်လို့ထင်လို့ရှိရင်ကျွန်တော်မီဒီယာတွေကနေအသိပေးကောင်းဖြစ်ပါတယ်။ဒီနေ့သတင်းစာမှာလည်းကျွန်တော်စပြီးတော့အသိပေးနေပါ။အဲ့ဒါကျွန်တော်တို့ရဲ့သဘောထားပါပဲ။သူတို့ရဲ့အကြံပြုချက်တွေကိုကျွန်တော်တို့စိတ်ဝင်စားပါဘူး။ကျွန်တော်စိတ်ဝင်စားတာကတကယ်လို့မကျေနပ်တဲ့သူများရှိလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးမှာသွားပြီးလျှောက်ထားမယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးသုံးဖြတ်ချက်ကိုကျွန်တော်တို့စိတ်ဝင်စားပါတယ်။ဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ရင်နောက်ဆုံးအာဏာပိုင်ကဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဝင်ဖြစ်ပါတယ
်။ချိုးလူတွေကပြောတာကဒီဖွဲ့စည်းပုံအခြေခံဥပဒေ103ရပြီ။ကျွန်တော်ကဒီပေါ်တော့ပြောင်းစုလွတ်တော်မှာပါပါတယ်ခင်ဗျာ။အဲ့ဒါနဲ့ပတ်သက်လို့ပြောဆိုကြတဲ့အပေါ်မှာဝန်ကြီးဘာပြောချင်ပါလဲခင်ဗျာ။
တရားသုံးမှာပြည်အောင်စုလွတ်တော်လို့ပြောတဲ့အခါမှာပထမအကြိမ်ပြည်အောင်စုလွတ်တော်လားဒုတိယအကြိမ်ပြည်အောင်စုလွတ်တော်လားတတိယအကြိမ်ပြည်အောင်စုလွတ်တော်လားသတုထအကြိမ်ပြည်အောင်စုလွတ်တော်ဆိုတော့မပါဘူးအဲ့တော့ကျွန်တော်တို့ရဲ့နားလည်ထားမှုကတော့အစိုးရတရားဒီသူ့ကိုရွေးချယ်တင်ပြောရတဲ့လွတ်တော်ပဲတာဝန်ခံမယ်လို့ကျွန်တော်နားလည်တယ်နိုင်ငံတကာမှာကြည့်မယ်ဆိုရင်လည်းအဲ့ဒါဒီသဘောမျိုးပဲတွေ့မှာပဲဒါမှမဟုတ်ကျွန်တော်တို့ကအဲ့လိုယုံကြည်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီဆိုင်းငံ့ထားတယ်လုံးဝမဖြစ်ဘူးဆိုတာမဟုတ်ဘူးအမျိုးသားအကျိုးစီးပွားအတွက်အဲဒီလိုကိစ္စမျိုးလိုဟာမျိုးမှာကျွန်တော်ပြောတဲ့တဲ့ကျွန်တော်သွားပြောမယ်။သို့တော့နိုင်ငံရေးအကျိုးများတစ်ခုအတွက်ရည်ရွယ်ပြီးလှုပ်ဆောင်တယ်လို့ယူဆတဲ့ကိစ္စဆိုတော့ကျွန်တော်တို့သွားရောက်ပြီးတော့မှပူးပေါင်းဖြေဆိုမှာမဟုတ်ဘူး။ဒါကကျွန်တော်ရဲ့ယုံကြည်ချက်ပဲ။အဲ့ဒါကိုတန်ပြရရှိတဲ့တဲ့ ဖွဲ့စည်းပုံခြေကဥပဒေဆိုင်ရာကုံရုံးမှာတွားပြီးတော့မှအဆုံးပြတ်ခံယူနိုင်တယ်ဖွဲ့စည်းပုံခြေကဥပဒေဆိုင်ရာကုံရုံးရဲ့ဆုံးဖြတ်ချက်ကိုလိုက်နာဖို့ကျွန်တော်အသိရှိတယ်
ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေအရသမနာဥသိန်းစိန်နဲ့လက်ရှိပြည်ထောင်စုအစိုးရဟာပထမအကြိမ်ပြည်ထောင်စုလွှတ်တော်ကိုတာဝန်ခံရတာဖြစ်ပြီးတော့အခုဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်ကိုတာဝန်ခံခြင်းရှိမရှိဆိုတာဟာဖွဲ့စည်းပုံအခြေခံဥပဒေအရအသေးအချာပြန်လည်သုံးသပ်ရမယ့်ကိစ္စဖြစ်တယ်လို့ဥယျာထွတ်ကပြောဆိုလိုက်တာပါဥယျာထွတ်ရဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့တရားလွှတ်တော်ရှိနေတဲ့ဦးဖြစ်တဲ့ဦးမောင်မောင်ဝင်းကဖွဲ့စည်းပုံအခြေခံဥပဒေကိုစန့်ကျင်တဲ့သဘောတက်ရောက်တာကြောင့်အခုလိုကန့်ကွက်ပြောဆိုလိုက်ပါတယ
်အဲ့ဒီအယူဆကတော့လုံးဝလွဲမှားပါတယ်နော်လက်ရှိဝင်ကြီးလက်ရှိတာဝန်ယူထားတဲ့အစိုးရအဖွဲ့ဟာဒီမတ်လာမယ့်မတ်လ30ရက်နေ့အထိသူတို့ကတာဝန်ရှိနေပါတယ်။တာဝန်ရှိနေတဲ့အစိုးရဖြစ်တဲ့အတွက်ဒုတိယအကြိမ်ပြည်သူ့လွှတ်တော်တက်တန်းငါနေပြီးတော့ဒါခေါ်လာလို့ဘာလို့သူတို့လာဖို့တာဝန်ရှိပါတယ
်။ပြီးခဲ့တဲ့အင်္ဂါနေ့ဗုဒ္ဓဦးနေ့တွေကဝိုင်းမော်မဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်တင်သွင်းခဲ့တဲ့မွေးရစေဘွားတိုက်ဖြတ်နေတဲ့ကိစ္စနဲ့ဗလဲမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်တင်သွင်းခဲ့တဲ့ရွေးကောက်ပွဲအပြီးကာလတွေမှာလက်ရှိအစိုးရဆောင်ရွက်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့အရေးကြီးဆိုတွေတင်သွင်းခဲ့ပေမဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကလာရောက်ဖြေရှင်းခဲ့ခြင်းမရှိခဲ့ပါဘူး။ဖေဖော်ဝါရီလ1ရက်နေ့မှာစတင်ခဲ့တဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်မှာရေးကြီးအစို၄ခုတင်သွင်းခဲ့ပေမဲ့ရှမ်းပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့စစ်ပွဲကိစ္စတွေနဲ့အဲနီညိုရာသီဥတုကိစ္စတွေကိုပဲသက်ဆိုင်ရာဝန်ကြီးဌာနတွေကသွားရှင်းပြခဲ့တာပါ။ဒါအပြင်မနေ့ကပလဲမဲဆန္ဒနယ်ကဒေါခင်ဆန်းလိုက်တင်သွင်းတဲ့ရေးကြီးစုကို NLD လွတ်တော်ကိုယ်စားလှယ်တူကလွတ်တော်တွင်မှဒီကနေ့ထောက်ခံဆွေးနွေးနေစမှာပဲတမရော်သားကိုယ်စားလှယ်အားလုံးကမတ်တက်ရက်ပြီးကန့်ကွက်ခဲ့ကြပါရယ်ခင်ဗျာ
ကိုထက်အောင်တည်င်းပြပို့ခဲ့တာဖြစ်ပါရဲ့ရှင်အခုဆက်လက်ပြီးတော့အစိုးရလွှဲပြောင်းတဲ့စီးပွားရေးလုပ်ငန်းကင်တွယ်မှုအကြောင်းလွှတ်တော်မှအစိုးရတင်သွင်းတာကိုတမရော်သားကိုယ်စားလှယ်တွင်တဲ့အခြေအတင်ဖြစ်ခဲ့တဲ့အကြောင်းကိုတင်ပြပေးပါမယ်အစိုးရအနာလွှဲပြောင်းမလုပ်ခင်စကြနိုင်ငံတော်စီမံကိန်းနဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့အလင်းစလိုကင်တွယ်ဆောင်ရွက်နေတာကိုကန့်ကွက်တဲ့အဆိုပေါ်ကိုယ်စားလှယ်အများစုကသဘောတူတာကြောင့်ပြည်သူ့လွှတ်တော်မှာတည်ပြုခဲ့ပေမဲ့အဆိုပြုချက်ပေါ်ကိုယ်စားလှယ်တူကထောက်ခံဆွေးနွေးနေစဉ်တမတော်ကိုယ်စားလှယ်အားလုံးကဒီပိုင်းထဲမှတ်တရကန့်ကွက်တာကြောင့်လွှတ်တော်တွင်တင်းတင်းမာမာရှိခဲ့ပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတော်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
စကိုင်းတိုင်းပလဲမတ်ဒေါခင်ဆန်းလိုင်ရဲ့အရေးကြီးအဆိုဖြစ်တဲ့နိုင်ငံတော်အစိုးရကရွေးကောက်ပွဲပြီးလက်ရှိဆောင်ရွက်နေသောနိုင်ငံပိုင်မြေနိုင်ငံပိုင်စက်ရုံများနိုင်ငံပိုင်စီးပွားရေးလုပ်ငန်းများအလင်းစလုံးငှားရမ်းရောင်းချလွှဲပြောင်းမှုပုဂ္ဂလိကပိုင်ပြုလုပ်မှုစီမံကိန်းတွေကိုနေရာတကျမစီမံဘဲအစောတလင်ခွင့်ပြုနေမှုကျူးကျော်တွေကိုအဓမ္မဖယ်ရှားမှုနိုင်ငံပိုင်တယံဇာတတွေကိုလိုအပ်တဲ့ဆောင်ရွက်မှုတွေသဘောတူညီမှုတွေမလုပ်ဘဲအစိုးရတာဝန်မလွှဲပြောင်းမီအလင်းမြန်စီမံခန့်ခွဲနေမှုတွေကိုနိုင်ငံတော်နဲ့နိုင်ငံသားတို့အကျိုးအတွက်အသေးစိတ်စီစစ်ဟန်တား၍ထိန်းချုပ်တက်မှတ်ပေးရန်ပြည်ထောင်စုအစိုးရအားတိုက်တွန်းတဲ့အဆိုကိုကြာသပတေးနေ့ကတင်သွင်းခဲ့တာပါသောကြာနေ့မှာတော့ဒီအဆိုကိုဆက်လက်ဆွေးနွေးရမှာလွှတ်တော်ရင်းအခြေအနေတွေတင်မာမှုဖြစ်ခဲ့ပြီးမဲခွဲဆုံးဖြတ်ခဲ့တာကြောင့်တင်သွင်းတဲ့အဆိုကိုလွှတ်တော်ကအတည်ပြုခဲ့ပါတယ်ဒီနေ့လွှတ်တော်ရင်းအခြေအနေကိုတော့အဆိုတင်သွင်းခဲ့တဲ့ပလဲမတ်ဒေါခင်ဆန်းလိုင်ကအခုလိုပြောပြခဲ့ပါတယ
်လွှတ်တော်ကမှဒီနေ့ဒီဆိုနဲ့ပတ်သက်တည်တဲ့အခါကျတော့လွှတ်တော်ကိုယ်စားလှယ်ဆွေးနွေးကဆွေးနွေးပါတယ်အဲ့ဒါဒီကတော့အယူကိုလစ်ဘောင်းတော်ကိစ္စနဲ့ပတ်သက်ပြီးတော့ဟိုကိုယ်စားလှယ်ကဆွေးနွေးတာကိုဒီဘက်ကမရှိနေမဖြစ်ပြီးတော့အဲ့ဒါလွှတ်တော်အယူတမရတာပြောတာကံကြတဲ့ကံကြတဲ့နောက်မှာအဲ့ဒါကိုတယောက်ကကံကြတာမကျေနပ်လို့ဆိုအကုန်လုံးကဒီပြိုင်နက်ချက်ချပြီးတော့ကန့်ကွက်ကြတယ်ဒီခုဒီနေ့ပဲလွတ်တော်နေပြီးတော့တခါလေးဆုံးဖြတ်ချက်ချလိုက်ပြီဟိုအခုကြာတော့ဒီဆိုကဟိုအောင်မြင်သွားပြီးတော့မှလွတ်တော်နေပြီးတော့မကန့်တင်ထားရှိရ
စေတုဒ္ဓရာမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်အောင်လင်းကဒီအဆိုကိုထောက်ခံကလက်ဘောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးနေချိန်မှာပဲလွှတ်တော်တဲက25ရာခိုင်နှုန်းရှိတဲ့တက်မတော်သားကိုယ်စားလှယ်များအားလုံးကကြားဖြတ်ကမတ်တက်ရက်ပြီးကန့်ကွက်ခဲ့တဲ့အတွက်လွှတ်တော်ဥက္ကဋ္ဌကတက်မတော်သားကိုယ်စားလှယ်တွေကိုတင်ပြခွင့်ပေးခဲ့ပါတယ်လွှတ်တော်ရင်ဒီအဆိုကိုကန့်ကွက်မှုတွေထောက်ခံမှုတွေလုပ်နေတဲ့တစ်ချိန်တည်းမှာပဲတက်မတော်သားကိုယ်စားလှယ်တွေအားလုံးကမတ်တက်ရက်ကန့်ကွက်မှုဟာဒုတိယအကြိမ်ကျင်းပတဲ့လွှတ်တော်မှာပထမဆုံးအကြိမ်ထူးထူးခြားခြားဖြစ်ပွားခဲ့တာပါဒီအဆိုကတော့ပြည်တော်စုချက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ကရင်ပြည်နယ်ဖားပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစောထွန်းမြအောင်ကလွှတ်တော်ထဲမှာအခုလိုကန့်ကွက်ခဲ့ပါတယ
်ဒါကိုကျွန်တော်တို့လွှတ်တော်ကအဆိုတရားအနေနဲ့အတည်ပြုတင်သွင်းလိုက်ခြင်းဖြင့်နှစ်ဖက်အဖွဲ့အစည်းများကောင်းသောလွှဲပြောင်းခြင်းမဖြစ်ဘဲအမျိုးသားယဉ်ကြားပုံမှုကွဲသွားတာမျိုးဖြစ်လာနိုင်ပါတယ်
ဒုတိယကြိမ်လွှတ်တော်ကလွှတ်တော်ကိုယ်စားလှယ်တွေအဆိုပြုထားတဲ့အချက်လက်တွေနဲ့ပတ်သက်လို့သက်ဆိုင်ရာဝန်ကြီးဌာနတွေကလွှတ်တော်မှာလာရောက်ရှင်းပြဖို့အတွက်လွှတ်တော်မှာတင်ပြခဲ့ပေမဲ့လက်ရှိအစိုးရကတော့ ye soya ga ye lotto go be tawin khana phit de so bi pyo so ga da ba da pyin naw lotto ma aso re me ko ni set tai tin la de atwe let shi aso ya a ni ne tet yauk swin ni bo san ngan tha de so bi nangan pai tadin sa re ma pi taw su win ji u ye thot ga le pyo so tha ba de dilo pyo so jet de ne pat de lo dokin sa lain ga do akhu lo pyo so twa ba de
တကယ်တော့လည်းလူတော်တော့ဒီမောက်လူတော်ကြီးကလည်းခုမှစကားကျင်းနေဒုတိယကျင်းလူတော်ကတော့ဒါဝီဌာနတွေနေနေတော့ပြောကျင်တာကတော့ဒီကိုလေးလေးစားစားနေတာလေးကတော့ပြည်သူလူထုရဲ့သိကျင်နေတဲ့အခြေအနေကိုပြည်သူလူထုကိုယ်စားလူတော်ကိုယ်စားလေးကမြင်ရတာဖြစ်တဲ့အတွက်ကြောင့်လူတို့တကယ်တော့ဒါလေးကတော့ပြန်လဲပြောဟိုလာဖြေကြမယ်ဆိုရင်အင်ကျန်မှကောင်းတာပါပဲဒါပြည်သူလူထုကလည်းဝီဌာနတွေအနေနဲ့ဒီလိုမျိုးသိကျကြဖြေကြတယ်ဆိုတာကိုလည်းလိုချင်တယ်
အစိုးရအသစ်မတက်လာခင်မှာတိစာချင်းရှားစွာနဲ့အလင်းစလိုလှုပ်ဆောင်တယ်လို့ဆွဆွဲခံနေရတဲ့ကိစ္စတွေကတော့ကချင်ပြည်နယ်တွင်းမှာကြောက်စိတ်တူဖို့ရေးလုပ်ငန်းကိုစိတ်အင်အားလူရင်းအများအပြားနဲ့အကောင့်ထဲပေါ်ဆောင်ရွက်နေတာတွေကိုထောက်ပြဝေဖန်မှုတွေလည်းရှိနေတာပါဒီလိုတူဖို့မှုတွေကြောင့်ညစာပုံတွေပြိုကျပြီးလူတွေတိတ်ဆုံးမှုတွေရှိနေတာကြောင့်ဒေသခံတွေကကန့်ကွက်ရတဲ့အထိတင်းမာမှုတွေလည်းဖြစ်ခဲ့ပါတယ်ဒါ့အပြင်တယံဇာတာတူဖို့ရေးကိစ္စတစ်ခုဖြစ်တဲ့လက်ပလောင်းတောင်ကျင်းဒီစီမံကိန်းဟာလည်းမေလမှာကျင်းဒီစတင်ထုတ်လုပ်တော့မယ်ဆိုပြီးမြန်မာဝန်ပေါင်းကုမ္ပဏီကပြောဆိုတဲ့အတွက်ဒီကိစ္စတွေဟာလည်းစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာတိုင်းအပြည့်အဝလိုက်နာမှုမရှိဘူးဆိုပြီးဝေဖန်ခံနေရတာဖြစ်ပါတယ်ရှင်
မအေးအေးမှသတင်းပေးပို့ခဲ့တာပါရှင်အခုတော့ကချင်ပြည်နယ်ဘက်ကဘိန်းခင်းဖြစ်စီရေလှူရှာမှုရဲ့နောက်ဆက်တွဲပြဿနာဘယ်လိုရှိတယ်လဲဆိုတာကိုတင်ပြခြင်းပါတယ်ပတ်ကြဆန်းခေါ်ကချင်လူမှုအခြေပြုမူရစ်တိုက်ဖြတ်ရေးအဖွဲ့နဲ့ဘိန်းခင်းရှင်တွေကြားပြစ်ခတ်တိုက်ခိုက်တာတွေဖြစ်ခဲ့ပြီးတဲ့နောက်ပတ်ကြဆန်းဘိန်းခင်းဖြစ်စီရေးလုပ်ငန်းတွေကိုလောလောဆယ်ရပ်နှထားပါတယ်။တစ်ချိန်တည်းမှာပဲဒီတိုက်ခိုက်မှုတွေကိုကန့်ကွက်တဲ့အနေနဲ့မြစ်ကြီးနားမြို့ပေါ်မှာလူထောင်နဲ့ချီဆန္ဒပြတာတွေရှိသလိုပြည်내အစိုးရဘက်ကလည်းအရေးယူဆောင်ရွက်ဖို့ပြင်ဆင်နေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ကချင်ပြည်နယ်ကံပိုက်တီမြို့နယ်အတွင်းမှာဘိန်းခင်းပိုင်ရှင်တွေဘက်ကတနက်တွေဘုံတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဘိန်းခင်းဖြစ်စီတဲ့ပက်ဂျာဆန်အဖွဲ့ကလူ20ကျော်လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပက်ဂျာဆန်အဖွဲ့ဝင်တွေကပြစ်ခတ်တယ်လို့ယူဆတဲ့ဝင်မိုးရွာသားတွေကိုရိုက်နှက်ဖမ်းဆီးတာတွေကြာသာပတေးနေ့ကဖြစ်ပွားခဲ့ပါတယ်ဒီလိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နောက်ဘိန်းခင်းဖြစ်စည်းတာတွေကိုဒီကနေ့ရက်ဆိုင်ထားတယ်လို့ပက်ဂျာဆန်အဖွဲ့ရဲ့တနိုင်းဒေတာဥက္ကဋ္ဌဦးနော်တောင်ကပြောပါတယ
်ဟာဟိုလို့ဆရာတော့သူတို့ဟိုမင်းညဟိုဘက်ကို82မယ်ဆိုလဲဟိုမှာလက်နဲ့ကင်တဲ့လူတွေရှိနေတော့သူတို့ဒီမှာလူကြီးတွေအစိုးရနေနဲ့ညီနိုင်ဖို့အတွက်အဲသူတို့လူတွေလည်းငကိုကျွန်တော်ခန့်ချတဲ့နေရာမှာပြန်ပြမရှိပြမအဲ့မှာပဲဒီနေ့တနေ့လို့ဒီနေ့ကတော့အဲ့မှာပဲပြန်နာဖို့ရှိတယ်ဟုတ်တယ်ဟုတ်တယ်ဘုံတော်မှာပဲဟုတ်တယ်အဲ့မှာပဲအလုံးပြန်ပြန်လာကြပဲအဲ့မှာပဲပြန်ခန့်ချနေပြီ
မြကျင်းသာစေးရုံကိုပို့ခဲ့တဲ့ထိခိုက်ဒဏ်ရာရသူတွေဟာတက်တာလာပြီလို့သိရကြောင်းနဲ့တေဆုံးတယ်ဆိုတာမှမှန်ကန်ကြောင်းပြောဆိုပါတယ်။ကြာသာပတေးနေ့ကအခင်းဖြစ်ပွားချိန်မှာတက်ကြဆန်အဖွဲ့ဝင်တွေကဝင်မိုးရွာသားတွေကိုရိုက်နှက်ဖမ်းဆီးတဲ့ရုတ်တံဖိုင်တွေလူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့နေသလိုတက်ကြဆန်အဖွဲ့ဘက်ကလက်တုံ့ပြန်မှုအပေါ်မှာဝေဖန်တာတွေလည်းရှိနေပါတယ်။ဒီဝေဖန်မှုတွေအပေါ်မှာတော့ဥနော်တောင်ကအခုလိုဆက်ပြောပါတယ
်။ပိုင်ရှင်တွေလက်နက်တင်တဲ့ခုခံပြမကျလို့အဖွဲ့တရားလမ်းမှာပြစ်ဆုခံရတယ်လေအဲ့ဒီပြစ်ဆုခံရတဲ့အဖွဲ့တွေကိုတွားကယ်မယ်ပဲဆိုပြမကားနဲ့ထွက်လာတဲ့ကျလို့အဖွဲ့တွေကိုအဲ့ဒီဒေတာခံလို့ဖြစ်မလားတမမဟုတ်အဖွဲ့စည်းတကူခုကလာတော့မသိဘူးသူတို့ကအဲ့ဒီတောင်ကုန်းပေါ်ကနေကျလို့အဖွဲ့တွေကိုတနတ်တင်နဲ့ဒီလက်ပစ်မိုင်းတွေနဲ့အဲ့မျိုးခုခံတိုက်ခိုက်နေလို့သူတို့လည်းပြန်အေကားပေါ်နဲ့ပြန်ရှင်းပြမသူတို့တွားရမယ့်လမ်းကိုရှင်းတဲ့ဘောနဲ့ပေါ်တော့သူတို့ကလည်းတစ်ဖန်တန်လေးကွာတင်နဲ့ပြန်ပြစ်တာတော့ရှိတယ်ပေါ့
တက်ကြဆန်အဖွဲ့ကဖမ်းဆီးတဲ့ရွာသားတွေကိုတော့တက်ဆန်ရရဲတပ်ဖွဲ့ကိုအနှံလိုက်ကြောင်းလဲပြောပါတယ်ဘင်းကင်းဖြစ်စည်းသူတွေတိုက်ခိုက်တာနဲ့ပတ်သက်ပြီးဒီကနေ့နေကင်းနဲ့မနေ့ကမြကြီးနားမြို့မှာထောင်ထဲချီတဲ့လူတွေဟာဆန္ဒပြခဲ့တယ်လို့လဲမြကြီးနားဂျာနယ်ကအမှုဆောင်အရာရှိဥပရမိုင်ကပြောပါတယ်
အဆူရောမနောခွင်းနဲ့မှဆူတာပေါ့ပြီးတော့တို့ကဒီမြို့တော်ခမ်းမဘက်ကိုသွားတယ်အင်းအားကခမ်းမကြီးဥစားထောင်ကနန်းပေါ့နော်ထောင်ကနန်းတော့ရှိမှာမနေ့ဆယ်နိုင်ရင်စားလိုက်တယ်ခဏခွဲတမိုင်လောက်မှဥစားပေါ့စားတော့လူခွဲတော့ကြတယ်သူကတို့ကမနေ့အောင်ဆိုရင်ဒီစကုံသိန်းရဲ့အင်ရှိကိုသွားတယ်ဒီဝင်းကြီးချုပ်အင်ရှိသွားတယ်နောက်တနေ့ရေမင်းကြီးရဲ့အင်ရှိပေါ့အဲ့ဒါတွေသွားကြတယ်ဟာတောင်းဆိုသွားတာရောဥစားတွေပေါ့အခုဒီဖြစ်သွားတဲ့အခါနဲ့ပတ်သက်လို့အစိုးရဘက်ကနေဒီမှာအရေးယူပေးဖို့ပေါ့
ကချင်ပြည်နယ်အစိုးရလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးအ мян ဖော်ထုတ်သွားမယ်လို့ဒီကနေ့မနေ့ပြည်နယ်ရဲတပ်ဖွဲ့ရုံးမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ကြောင်းနဲ့ပြည်သူစစ်ဓာမမုတ်နေကြားဆောင်တပ်ကဖြစ်စေဒေသခံရွာသားဓာမမုတ်ပစ်ချဆောင်အဖွဲ့ကဖြစ်စေဥပဒေကျူးလွန်တာရှိရင်တည်ဆဲဥပဒေအရရေးယူသွားမှာဖြစ်ကြောင်းပြောဆိုခဲ့တယ်လို့မြစ်ကြီးနားဂျာနယ်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်လုံခြုံရေးနဲ့နဇက်ရေးရာဝန်ကြီးယုံနဲ့ပြည်내ရတက်ဖွဲ့မှုယုံကိုဆက်သွယ်ရမှာတော့အစည်းအဝေးတက်ရောက်နေတာကြောင့်အသေးစိတ်မေးမြန်းခွင့်မရခဲ့ပါဘူ
းကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုတော့စနေနေ့ညတိုက်ရိုက်လှိုင်းလိုက်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင်
မဒိတ်တမိုင်းရနိုင်ပြည်ပေါ်သစ္စာမဲ့တာဒီပနိုင်ငံပေါ်သစ္စာခံတာတက်မတော်ပေါ်သစ္စာမဲ့တာတွေကြောင့်နိုင်ငံအရေးကိစ္စတွေရှုထွေးခဲ့ပြီးအဲဒီလိုထမဖြစ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေမှာတတ်မှတ်ချက်တချို့ထည့်သွင်းထားတာဖြစ်တယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမကြသေးခင်ကပဲပြောသွားပါတယ်ဗိုလ်ချုပ်မှုကြီးရဲ့ဒီစကားကိုကျွန်တော်တို့သောတာရှင်တွေသဘောတူပါသလားသမရသည့်ရွေးချယ်ရေးအစိုးရအဖွဲ့အလွှဲအပြောင်းအခြေခံဥပဒေပြင်ဆင်ရေးစတဲ့အရေးကြီးကိစ္စရပ်တွေရှိနေချိန်မှာဗိုလ်ချုပ်မှုကြီးကဘယ်လိုရည်ရွယ်ချက်နဲ့ဒီလိုပြောတယ်လို့နားလဲပါသလဲအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238255လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
စနေနေ့ညတိုက်ရိုက်လှိုင်းလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းစီစဉ်ကတိုက်ရိုက်လှိုင်းလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနှကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ်ပြည်ပချင်းမှာပဲ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုည9နာရီကနေ9နာရီခွဲထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ Asia Set 7ဂျိုဒူကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါတင်ကတိုက်ရိုက်ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုမှတ်အေးတင်နာကျော်ကကြေညာပေးပါမယ်ရှင်။
ဆီးရီးယားမှာအပြစ်ခတ်ရစေးရေးသဘောတူညီချက်ကိုမနေ့ပြန်စနေနေ့မှာစတင်အကောင့်ထည့်ဖို့ဖို့ရှိနေချိန်မှာပဲအမေရိကန်သမ္မတဘရက်အိုဘားမားကဆီးရီးယားနဲ့အီရန်နိုင်ငံတို့ကပဋိပက္ခတွေကိုအဆုံးသတ်မှုက IS Islamic ဆွေသွေးကြောကွန်ရက်ကိုချိန်မုံနိုင်မှုအတွက်အဓိကကျတယ်လို့ပြောကြားသွားပါတယ်။အီရန်နိုင်ငံမှာလွှတ်တော်ရွေးကောက်ပွဲကျင်းပနေပြီးတော့ဥပဒေပြုအမတ်တွေရွေးချယ်နေကြပါတယ်။ဒီရွေးကောက်ပွဲဟာအီရန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းရပ်တွေကိုရှော့ချပြီးတော့အပြန်အလှန်အနေနဲ့နိုင်ငံတကာအရေးယူပိတ်ဆို့မှုတချို့ဖယ်ရှားပေးဖို့မနေ့ကလက်မှတ်ထိုးခဲ့ကြတဲ့နျူကလ িয়ার အရေးတမိုင်းဝင်သဘောတူညီမှုရပြီးတဲ့နောက်ပိုင်းပထမဦးဆုံးကြိမ်ကျင်းပတဲ့နိုင်ငံလုံးဆိုင်ရာရွေးကောက်ပွဲဖြစ်ပါတယ်။အီရန်ရဲ့ဘာသာရေးအုပ်ဆောင်ကြီးအာယာတိုလာအာလီဟာမနီလည်းပါဝင်မဲထည့်ပြီးတော့ရှေးရိုးဆက်ဝါဒီတွေကြီးဆိုတဲ့လွှတ်တော်အမတ်နေရာ290နဲ့The Assembly of Experts အောက်ဆောင်အဖွဲ့ဝင်88နေရာအတွက်မဲပေးရွေးချယ်နေကြတာဖြစ်ပါတယ်။နောက်ကိုရီးယားနိုင်ငံအပေါ်မှာပို့ပြပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရင်းဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအမြန်ဆုံးမဲခွဲအတည်ပြုဖို့အတွက်အဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်ပြည်အောင်စုနဲ့မဟာမိတ်နိုင်ငံတွေကတွန်းအားပေးနေပါတယ်။ပင်လယ်ရေကလှေစီးပြေဒုက္ခသည်တွေရဲ့အသက်ကိုကယ်ဆယ်ပေးနေတာဟာပြည်ထနာရဲ့အဖြစ်မဟုတ်ဘဲနဲ့ဒါဟာလူသားချင်းစာနာတဲ့ကုညီကယ်ဆယ်ရေးလုပ်ငန်းတစ်ခုပါပဲလို့ရွှေပြောင်းသူများကန်းလွန်ကုညီကယ်ဆယ်ရေးဌာနမိုးဝဲဆယ်ညွှန်ကြားရေးမှူးက VOE ကိုပြောသွားပါတယ်။ပြည်ထနာရဲ့အဖြစ်ကိုဒုက္ခသည်တွေရဲ့ငွေရင်းနေထိုင်ရာနိုင်ငံမှာသာဖြေရှင်းရမယ်လို့လည်းသူကပြောသွားခဲ့ပါတယ်ရှင်။
တည်ရင်ချင်းချုပ်ကိုမတ်ဧသနာကျော်ကကြေညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigis ဖြစ်ပါတယ် VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ76နဲ့25ဒိုကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်နာရီကြာမှာထုတ်လွှင့်မဲ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190ဒိုကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါThank you.
This program has come to you from the Voice of America, Washington.